အရှိတောင်အာရှကျွန်းဆက်အားကစားပွဲစီးဂိမ်းမှာအသက်23နှစ်အောက်မြန်မာဘောလုံးအသင်းကဗီယက်နမ်အသင်းကိုအကျိုးဘောလုံးပွဲမှာအနိုင်ရပြီးဘောလုံးပွဲတက်သွားပြီဖြစ်ပါတယ်။ဒီကနေ့မှာပဲအကျိုးဘောလုံးကြမဲ့ထိုင်းအသင်းနဲ့အင်ဒိုနီးရှားအသင်းတို့အထက်ကနိုင်တဲ့အသင်းနဲ့ဘောလုံးရမှာဖြစ်ပါတယ်။မြန်မာအသင်းရဲ့ခြေစွမ်းနဲ့ဘောလုံးပွဲသုံးသက်ချက်ကိုတော့မတင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ဒီနေ့ညနေခင်းစင်ကာပူအမျိုးသားအားကစားကွင်းမှာကျင်းပခဲ့တဲ့မြန်မာ U23 နဲ့ BNN U23 အသင်းတို့ရဲ့အကျိုးဘောလုံးပွဲမှာတော့မြန်မာတို့ကနှစ်ဂိုးတကိုးနဲ့အနိုင်ရဘောလုံးပွဲတက်သွားပြီးဖြစ်ပါတယ်။ပထမပိုင်း39မိနစ်မှာမြန်မာအသင်းပြစ်ဒဏ်ဘောရပြီးကျောင်းနံပါတ်5စီတူအောင်ကပထမဦးဆုံးဦးဆောင်ဂိုးကိုသွင်းယူနိုင်ခဲ့တာဖြစ်ပါတယ်။81မိနစ်အရောက်မှာတော့ BNN အသင်းရဲ့နံပါတ်25ဘိုဟူထန်ကချေပါဂိုးကိုသွင်းယူခဲ့တာကြောင့်နှစ်ဖက်တို့တရေဖြစ်ခဲ့ပါတယ်။ဂိုးသွင်းပြီးချိန်မှာတော့ဗီယက်နမ်အသင်းရဲ့နံပါတ်25ဘိုဟူထန်ကခြေထဲမှာထည့်လာတဲ့ဗီယက်နမ်နိုင်ငံတော်အလံကိုထုတ်ပြီးအောင်ပွဲခံခဲ့တာကြောင့်လေမကြုံစဘူးထူးခဲ့တဲ့အောင်ပွဲခံနီးဆိုပြီးနိုင်ငံတကာသတင်းတွေထဲမှာရောဘောလုံးပွဲကြည့်ပရိသတ်ထဲမှာပါပြောစရာဖြစ်ခဲ့ပါတယ်။ဗီယက်နမ်တို့ချေပါဂိုးသွင်းပြီး10မိနစ်အကြာမှာတော့မြန်မာအသင်းဘက်ကနံပါတ်10နေလင်းထွန်းကမြန်မာအသင်းရဲ့အောင်ပွဲကိုဆောင်ကျင်းနိုင်ခဲ့တဲ့ဒုတိယဂိုးကိုသွင်းယူပေးနိုင်ခဲ့ပြီးမြန်မာအသင်းကနှစ်ဂိုးတကိုးနဲ့အနိုင်ရပြီးဘောလုံးပွဲကိုတက်ခဲ့တာဖြစ်ပါတယ်။ဒီကနေ့မှာပဲတစ်ဖက်ကထိုင်းနဲ့အင်ဒိုနီးရှားတို့စင်ကာပူအမျိုးသားအားကစားကွင်းမှာအကျိုးဘောလုံးရမှာတော့ထိုင်းအသင်းကအင်ဒိုနီးရှားအသင်းကို5ဂိုးသွင်းခဲ့ပြီး2ဂိုးမရှိနဲ့အပြတ်အသတ်အနိုင်ရခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းမြန်မာအသင်းနဲ့ထိုင်းအသင်းတို့ဘောလုံးပွဲကိုတက်သွားပြီးလာမယ့်15ရက်နေ့မှာဘောလုံးကြရမှာဖြစ်ပါတယ်။မြန်မာတို့အနေနဲ့ထိုင်းနဲ့ခြေစမ်းပွဲမှာရှုံးနေထားတာကြောင့်လာမယ့်ဘောလုံးပွဲမှာမြန်မာဘက်ကဘာတွေသတိထားဖို့လိုတယ်လဲဆိုတာကိုတော့ဘောလုံးနီးပြဟောင်းလဲဖြစ်လက်ရှိဘောလုံးအဖွဲ့ချုပ်မှာတာဝန်ထမ်းဆောင်နေသူလဲဖြစ်သူဦးခင်မောင်ခိုင်ကအခုလိုဆိုပါတယ
်အခုဗမာအသင်းကစားနေတာကစားနေတဲ့ပုံစံတိတ်ကောင်းတယ်သူကလိုက်ဖြစ်တဲ့အတွက်ဟိုဘက်အသင်းတစ်ဖက်အသင်းသားတွေဆစ်ပြတ်သွားတယ်ဗီယက်နမ်ကမှခြေကုံလက်ပန်းကျသွားသေးတာပဲအော်ထိုင်းကလည်းဒီပုံစံနဲ့ကစားရင်ကျွန်တော်တို့ကြောက်ကြမလို့ဘူးလို့ကျွန်တော်ယူဆတယ်
အဂလာကလောင်ရှင်ဦးချေဝင်းမောင်ကတော့မြန်မာအသင်းအနေနဲ့စိတ်ဓာတ်အင်အားကောင်းကောင်းနဲ့ဆက်လက်ကစားသွားမယ်ဆိုရင်ထိုင်းအသင်းကိုကောင်းကောင်းရင်ဆိုင်နိုင်မှာဖြစ်တယ်လို့ပြောပါတယ
်အခုမှတ်တာပြောရမှာဆိုလို့ရှိရင်တော့ထိုင်းနဲ့ထိုင်းကတော့လက်ရှိချန်ပီယံလည်းဖြစ်တယ်နောက်တစ်ခါကျွန်တော်တို့ဒီကြိုက်ပွဲမတိုင်ခင်ကျွန်တော်တို့ဒီအခု23တဲ့ထိုင်းမှာထိုင်းအသင်းနဲ့ခြေစမ်းတော့ကျွန်တော်တို့ကသူတို့အသေးကိုရှုံးထားတယ်ခင်ဗျရှုံးထားတော့ဘာလို့ပြောနီးပြဆရာကအခုတကယ်ပြန်ဖိတ်မယ်ဆိုလို့ရှိရင်တော့အဲ့ဘလိုကစားရမယ်ဆိုတဲ့နည်းပြဟာချမှတ်ပြီးတော့ကစားမယ်ချင်တယ်အဲ့တော့ပြေးကြတာတခုတော့ထိုင်းနဲ့တွေ့ကျွန်တော်တို့အတွက်ကတော့သိမလဲပါဘူးထိုင်းကကျွန်တော်တို့တက်ပိုကောင်းပါတယ်ဒါပေမဲ့လည်းအဲကျွန်တော်တို့နည်းပြပေါ့နော်ပြောရတော့ဒီလိုပါခြေစမ်းပွဲမှာလည်းတွေ့ထားတယ်အခြေအနေကိုလည်းသူကပိုသုံးသပ်မိထားတယ်ဆိုတော့နည်းပြရဲ့နည်းပြဟာအတိုင်းပြောင်းလဲကစားမစင်တော့ထိုင်းကိုကျွန်တော်တို့ခံကစားနိုင်တယ်လို့လည်းထင်ပါတယ်
စင်ကာပူမှာကျင်းပနေတဲ့28ကြိမ်မြောက်အရှိတောင်အာရှကျွန်းဆွယ်အားကစားပွဲမှာမြန်မာဘောလုံးအသစ်အောင်ပွဲတွေအဆင့်ဆင့်ရရှိခဲ့တယ်လို့မြန်မာပရိသတ်ရဲ့အားပေးမှုကလည်းအကျင့်အနေဖြစ်လာခဲ့ပါတယ်။စင်ကာပူကဘောလုံးခွင်းထဲမှာမြန်မာပရိသတ်ကွင်းလုံးပြည်နေပါအားပေးနေကြတယ်လို့မြန်မာနိုင်ငံတွင်းရန်ကုန်မန္တလေးတို့လိုမြို့ကြီးတွေမှာလည်းဘောလုံးပရိသတ်တွေစုဝေးပြီးအကျင့်အနေကိုအားပေးကြည့်ရှုနေကြတာဖြစ်ပါတယ်။ဒါပေမဲ့လည်းဘောလုံးပွဲကြီးညာပေးနေသူတွေအပေါ်မှာတော့မချင်မရဲဖြစ်နေကြရတာဘာကြောင့်ပါလဲ
အခုပြောနေတဲ့ commentator တွေပေါ့နော် commentator တွေကသူတို့ကဒီဘောလုံးပွဲတပွဲကိုဘယ်လိုပြောရမလဲဆိုတော့သဘောတရားကိုသူတို့သိပုံမရဘူးဒီဘောလုံးပွဲ commentator နဲ့မတူဘဲနဲ့ဟိုဘောလုံးပွဲအားပေးတဲ့လူတယောက်ပြောတယ်လို့ပြောတယ်တကယ်တမ်းကျတော့ commentator ဆိုတာသူကဟိုမီဒီယာတယောက်ပဲလေ journalist တယောက်ပဲဒီလည်းပဲသူကဒီဟိုဘောလုံးပွဲတပွဲပြောတော့မှဆိုရင်အလေကနေပဲပြောရမယ်အာဘသူကတာဝါပြီဘသူကကိုကကိုအတင်းဒီလိုမျိုးပြောလို့မရအောင်သူကနံပါတ်1ချက်က fair ဖြစ်အောင်ပြောရမယ်အနေထားရှိတယ်ကမ္ဘာပေါ်မှာဥပမာ Premier League တို့ဟလာဥရောပ League တွေမှာလည်းပြောနေတဲ့ commentator တွေရှိတယ်သူတို့ကတစ်ဖက်တည်းကိုနင်းပြီးတော့ up ကိုပြောနေတာမျိုးတော့မရှိပါဘူး
မြန်မာဘောလုံးအသင်းဟာရှစ်တောင်အာရှကျွန်းဆွယ်အားကစားပြိုင်ပွဲစီးဂိမ်းမှာ1965ခုနှစ်ကနေ1983ခုနှစ်အထိ9နှစ်ဆက်တိုက်ဘောလုံးဘိုးဆွဲခဲ့ပူတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီဘက်နောက်ပိုင်းမှာတော့ဘိုးမဆွဲနိုင်ခဲ့တာကြားခဲ့ပြီးဖြစ်ပါတယ်။1993ခုနှစ်မှာတစ်ချိန်နဲ့2009ခုနှစ်တော့မှာတစ်ချိန်ဘိုးလူပွဲအထိတက်ခဲ့ပြီးမယ်လေ။နှစ်ချိန်စလုံးထိုင်းအသင်းကိုရှုံးနိမ့်ခဲ့ရတာဖြစ်တာကြောင့်ဒီတစ်ချိန်မှာတော့မြန်မာတို့စီးဂိမ်းဖလားအင်ကိုတဲလာနိုင်လိမ့်မလားလို့မြန်မာပရိသတ်တို့မျှော်လင့်နေကြတာဖြစ်ပါတယ်ရှင်။